Welcome to the Voice of America in Burmese.
ဒီအောင်ကြိုးရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေပြီးတော့2023ခုနှစ်ဒီဇင်ဘာလ9ရက်ကျော်တော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00လိုက်လို့ပြီးတော့19:25:30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်အသံလွှင့်နေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါဂါဇာကမ်းမြောင်ဒေသမှာမြောက်ပိုင်းရောတောင်ပိုင်းမှာပါဒီတိုက်ပွဲတွေပြင်းထန်နေတာနဲ့အတူပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေကြရပါတယ်။ယူကရိန်းနဲ့အစ္စရေးကိုထောက်ပံ့တွေပါဝင်တဲ့ဒီအမေရိကန်လုံခြုံရေးအသုံးစိတ်မှုကြမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်။တခါဒီ EU ထိပ်တန်းခေါင်းဆောင်တွေနဲ့တရုတ်သမ္မတတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။အခုလိုမျိုးဒီထိပ်တန်းရောက်သတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးရင်နောက်နားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနောက်မဟာမိတ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းဟုတ်ကဲ့ဒီနေ့ကဒီအပိုင်းလုံးဘက်ကလေကြီးတွေမှာတိုက်ပွဲတရားဖြစ်တဲ့ဒီတီတောင်မဲနဲ့မုတ်ကုတ်နဲ့ဆက်ကလောက်ဖြစ်မယ်နမ်ကမ်စကန်တီကုံးပါစကန်တီပဲအဲဘွဲဆက်ဖြစ်တာရှိပါတယ်အဲ့နေနေရာပဲတည်တယ်လာတယ်
TNL ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ပြောသားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာထိုက်ပွဲတွေကြောင်းဒေသခံတွေတိတ်ရှောင်နေရတဲ့အခြေအနေအပါအဝင်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုအခြေအနေနဲ့ပတ်သက်ပြီးတော့အစီအခံစာတက်မှာဗားရီပြောထားတဲ့စာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောက်ဒေသတွေကဒီမြောက်ပိုင်းမှာရှိတဲ့ဂါဇာစစ်တီမြို့နဲ့တောင်ပိုင်းမှာရှိတဲ့ဟန်ယူနစ်မြို့တွေမှာအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွားတွေကြားမှာဒီတိုက်ပွဲတွေပြင်းထန်နေပါတယ်။ပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ထွက်ပြေးနေကြရပါတယ်။ဟာမတ်စစ်သွေးကြွားအဖွဲ့ခေါင်းဆောင်ယာယာဆင်နွာပုံဆုခုံနေတဲ့နေရာနာကိုအစ္စရေးစစ်တပ်တွေရောက်ဖို့နီးနေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားပြီးတော့သူ့ကိုမကြခင်မှာရှာတွေ့လိုက်မယ်လို့ပြောပါတယ်။တိုက်ပွဲတွေဟာမြောက်ပိုင်းကနေပြီးတော့တောင်ပိုင်းကိုကျယ်ပြန့်လာနေတာကြောင့်အရတားတွေနောက်ထပ်တောင်ဘက်ဆွန်းကိုစစ်ဘေးလွတ်အောင်လို့ပြေးနေကြရပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာတဲ့လုပ်ငန်းတွေလည်းထိခိုက်နေပြီးတော့အင်မတန်ဆိုးဝါးတဲ့အခြေအနေပိုတိုးလာလိမ့်မယ်ဆိုတဲ့သတိပေးမှုတွေလည်းထပ်မံထွက်ပေါ်နေပါတယ်။ဂါဇာတောင်ပိုင်းဆွန်းအီဂျစ်နဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့ကိုအခုရက်ပိုင်းအတွင်းမှာတောင်းနဲ့ချီရောက်လာတယ်လို့ဒီကုလသမဂ္ဂကပြောပါတယ်။ရာဖာမြို့ကိုလည်းညရုံးကအစ္စရေးကလေကြောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေသတင်းတောက်တွေကပြောပါတယ်။ရာဖာနာကနေစစ်သွေးကြော်တွေက rocket drone တွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ Israel စစ်တပ်ကတော့ဒီကနေ့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာရုံစိုက်မှုရအောင်လို့ကုလသမဂ္ဂတွင်းမှုအချုပ်အနေနဲ့တင်ပြနိုင်တဲ့အထူးလုပ်ပိုင်ခွင့်ကိုအတွင်းမှုချုပ် Antonio Guterres ကပထမဆုံးအကြိမ်ပို့ထုတ်နေတာအသုံးပြုပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာတည်ငြိမ်လုံခြုံရေးကိုချိန်ချောက်နေပြီလို့သတိပေးခဲ့ပါတယ်ရှင်။
ကာဇာကမ်းမြောက်မှာအစ္စရေးနဲ့ဟမတ်စ်အဖွဲ့ကြားလက်လောဖြစ်နေတဲ့စစ်ပွဲအခြေအနေဆိုးဝါးလာနေတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်က Article 99လို့ခေါ်တဲ့ကုလသမဂ္ဂဗတိညင်ပုံမှန်69ရနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမှာချိန်ကြောင်းနိုင်တဲ့ကိစ္စမှန်သမျှကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်စီဖို့အတွင်းမှုချုပ်အနေနဲ့လုပ်ပိုင်ခွင့်ပြုထားတဲ့အချက်ကိုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အသုံးပြုလိုက်ပါတယ်တွေးမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့တဲ့2019ခုနှစ်ကစလို့မစ္စတာဂူတာရက်စ်အနေနဲ့ဒီကုလသမဂ္ဂဗတိညင်ပုံမှန်69ကိုပထမဆုံးအကြိမ်အသုံးပြုခြင်းဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကလည်းမနေ့ဒီဇင်ဘာ6ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဟမတ်စ်အဖွဲ့ကအစ္စရေးနိုင်ငံအတွက်အကြမ်းဖက်ဝင်ရောက်တိုက်ခိုက်တဲ့အောက်တိုဘာ9ရက်နေ့ကစခဲ့တဲ့အစ္စရေးဟမတ်စ်ပွဲကြောင်ဂါဇာကမ်းမြောင်ရဲ့လူဦးရေ80ရာခိုင်နှုန်းကျော်ဖြစ်တဲ့ကျရသမား၈တန်းကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာရဲ့အဓိကဆက်သွယ်ရေးလမ်းကြောင်းဖြစ်တဲ့ Fiber ကြိုးတွေဖြတ်တောက်ခံထားတဲ့အတွက်တယ်လီဖုန်းဆက်သွယ်ရေးအားလုံးလည်းပြတ်တောက်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂါဇာမှာလူသားချင်းစာနာမှုဆိုင်ရာဆိုးဝါးတဲ့ကပ်ဘေးကြီးမဆက်ရောက်စေဖို့အတွက်လူမျိုးရေးကောင်စီအနေနဲ့သူ့ရဲ့လုံနိုင်စွမ်းကိုအသုံးချဆောင်ရွက်ဖို့အတွင်းမှုချုပ်ကမနေ့ဗုဒ္ဓဟူးနေ့ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ယူကရိန်းနဲ့ဒီအစ္စရေးနိုင်ငံတို့အတွက်ငွေကြေးထောက်ပံ့ပါဝင်ဒေါ်လာဘီလီယံ133ဆွဲမဲ့အမေရိကန်လုံခြုံရေးအတုံးစိတ်မူကြမ်းကိုအထက်လွှတ်တော်က Republican အမတ်တွေကပုံထုနေတော့ကပယ်ချလိုက်ပါတယ်။ဥပဒေချမ်းအတည်ပြုနိုင်ဖို့အထက်လွှတ်တော်မှထောက်ခံမဲ60လိုအပ်ပေမဲ့ပုံထုနေတော့ကမဲခွဲရမှာတော့ထောက်ခံမဲ49မဲကန့်ကွက်မဲ50တမဲနဲ့ရှုံးခဲ့တာပါ။ယူကရိန်းအတွက်အကူအညီပေးဖို့ထောက်ခံပေမဲ့နိုင်ငံတောင်ပိုင်းလုံခြုံအောင်ဆောင်ရွက်မဲ့မူဝါဒအပြောင်းအလဲတွေမပါတဲ့အတွက်ကန့်ကွက်ချဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell က Republican အမတ်တွေကိုမဲမခွဲခဲ့မှပြောကြားခဲ့ပါတယ်။ American ပြည်တော်စုတောင်ဖက်ချက် Mexico နဲ့နယ်စပ်ကနေတရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားနိုင်အောင်လို့တင်းချက်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ချခဲ့ကြပါတယ်။ယူကရိန်းစစ်ပွဲထောက်ပံ့ဖို့နဲ့နယ်စပ်လုံခြုံရေးအတွက်သုံးဆွဲဖို့အတွက်ဒေါ်လာ106ဘီလီယံနီးပါးအတည်ပြုပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါ။ယူကရိန်းအတွက်နောက်ထပ်လက်နက်အကူအညီတွေမပေးရင်ရုရှားသမ္မတကိုအမေရိကန်ကအကောင်းဆုံးလက်ဆောင်ပေးတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုင်ဒန်ကဗုဒ္ဓနေ့တုန်းကမဲမခွဲခင်အထိပြောကြားပြီးတော့အထောက်ပံ့တွေကိုအတည်ပြုပေးဖို့တိုက်တွန်းခဲ့ပါတယ်။အချိန်တည်းမှာပဲအမေရိကန်အစိုးရကယူကရိန်းအတွက်လက်နက်ကြီးကြီးတွေတင်ကားဖြတ်လက်နက်တွေနဲ့တခြားစစ်လက်နက်တွေပါဝင်တဲ့လုံခြုံရေးအကူအညီတွေပို့ပေးမယ်လို့နိုင်ငံသားရေးဌာနကကြေညာခဲ့ပါတယ်။ယူကရိန်းအတွက်သုံးဆွဲဖို့အရင်ကတည်းကညွှန်ကြားထားတဲ့လက်ချံအသုံးစိတ်ထဲကဒေါ်လာ185သန်းဖို့အကူအညီတွေပေးတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ပါတယ်။သမ္မတတောင်းဆိုထားတဲ့အမျိုးသားလုံခြုံရေးအသုံးစိတ်ကိုလွှတ်တော်မှအတိမပြုနိုင်ရင်ယူကရိန်းအတွက်အခုပို့ပေးမယ့်အကူအညီတွေဟာနောက်ဆုံးဖြစ်လိမ့်မယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်ရှင်
။ Republican Party ကသမ္မတကိုယ်စားလှယ်လောင်းတွေရဲ့ဒီနှစ်ထဲနောက်ဆုံးချင်းပါတဲ့မင်းညားကနှစ်နာရီလောက်ကြာစကားစစ်ထိုးဘက်မှာအပြန်အလှန်ညှဉ်းခုံအော်ဟစ်ကြတဲ့အထိဖြစ်ခဲ့ပါတယ်။ Republican Party ကကိုယ်စားလှယ်လောင်းတွေထဲမှာထိတ်ကနေပြေးနေတဲ့သမ္မတဟောင်းဒေါနယ်ထရမ့်ကတော့အရင်စကားစစ်ထိုးဘက်၃ခုတုန်းကအတိုင်းပဲဒီစကားစစ်ထိုးဘက်မှာလည်းပါဝင်ခြင်းမရှိခဲ့ပါဘူး။ထရမ့်ဒီစကားစစ်ထိုးဘက်မှာမပါဝင်ပေမဲ့လည်းနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီကတော့သူ့ကိုတိုက်ရိုက်ဝေဖန်ပြောဆိုခဲ့တဲ့အပြင်တခြားကိုယ်စားလှယ်လောင်းတွေကလည်းအကြောက်လွန်ပြီးထရမ့်ကိုမဝေဖန်ရဲကြတဲ့ကိစ္စကိုပုတ်ခတ်ပြောဆိုခဲ့ပါတယ်။သမ္မတဟောင်းထရမ့်ဟာရာဇဝတ်မှု81မှုနဲ့စွဲချက်တင်ခံထားပေမဲ့လည်းကျန်တဲ့ပြိုင်ဘက်ကိုယ်စားလှယ်လောင်းတွေထပ်ထောက်ခံမှုရပြီးတော့ရှေ့တန်းရောက်နေတာပါ။ဟမတ်စ်အဖွဲ့ကအစ္စရေးကိုကျန်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာနှစ်လကြာလာချိန်မှာအမေရိကန်ဂျားကဝင်ပါစရာမလိုပဲအစ္စရေးကလက်တုံ့ပြန်တိုက်ခိုက်နိုင်စွာရှိတယ်လို့လည်း Republican Party သမ္မတကိုယ်စားလှယ်လောင်းတွေကလက်ခံကြပါတယ် Republican Party အတွင်းပြည်내အလိုက်သမ္မတကိုယ်စားလှယ်လောင်းတွေအတွက်ပထမဆုံးမဲပေးရွေးချယ်မှုကိုတော့လာမယ့် January 15ရက်နေ့မှာ Iowa ပြည်내မှာပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ည5.25 kHz 1783ည5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ5.19 190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ချာသာရီဒီညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမမျှမတဖြစ်နေတဲ့ကိစ္စကနေယူကရိန်းစစ်ပွဲနဲ့အရှေ့အလယ်ပိုင်းဒေသပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေဘေဂျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒါလိုင်ယန် EU ကောင်စီဥက္ကဋ္ဌရှာမီရှယ် EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲလ်တို့နဲ့တရုတ်သမ္မတရှီဂျင်းပင်တို့လေးနှစ်အတွင်းမှာဒီပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့စီးပွားရေးနဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
China is the EU's most important trading partner, but there are clear imbalances and differences that we must address.
တရုတ်နိုင်ငံဟာ EU အတွက်အရေးအကြီးဆုံးကုန်သွယ်ရေးမိတ်ဖက်ဖြစ်ပေမဲ့ဖြစ်ရှင်းရမယ့်မညီမျှမှုတွေသဘောထားကွဲပြားမှုတွေရှိနေတာထင်ရှားတယ်လို့ဒီ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒါလိုင်ယန်ကပြောကြားသွားခဲ့တာပါနှစ်ဖက်စီးပွားရေးခိုင်မာအားကောင်းဖို့နဲ့အန္တရာယ်ဖြစ်နိုင်တာတွေကိုရှောင်ရှားဖို့အရေးကြီးတယ်ဆိုတာကိုနှစ်ဖက်လုံးကသိရှိလက်ခံထားကြတယ်လို့လည်းသူကပြောကြားပါတယ်ဘုံအကြီးကျိုးစီးပွားအတွက်ငြိမ်းချမ်းတည်ငြိမ်ဖို့နိုင်ငံတကာဥပဒေတွေထိရောက်ဖို့နဲ့ကမ္ဘာစိန်ခေါ်မှုတွေကိုဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုထောက်ပြပြီးတော့ယူကရိန်းအပေါ်ရုရှားတို့ရန်လိုနေတာအဆုံးသတ်ရေးနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်နိုင်ရေးကိုမဖြစ်မနေကြိုးပမ်းဖို့လိုအပ်တယ်လို့လည်း EU အကြီးအကဲကတရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်EU အနေနဲ့တရုတ်တပြည်တော်မူကိုလက်ခံထားပေမဲ့ထိုင်ဝမ်ရေလက်ကြားနဲ့တောင်ကျုပ်ပင်လယ်မှာတင်းမာမှုတွေတိုးနေတဲ့အပေါ်စိုးရိမ်နေလို့ EU ကောင်စီဥက္ကဋ္ဌရှာမီရှယ်ကလည်းပြောကြားခဲ့ပါဗျ တရုတ်သမ္မတရှီကတော့အပြန်အလှန်နိုင်ငံရေးယုံကြည်မှုတိုးတက်ဖို့နဲ့နှစ်ဖက်ဆက်ဆံရေးကိုထိခိုက်စေမဲ့အနှောက်အယှက်အားလုံးကိုရှင်းလင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။ကမ္ဘာကြီးကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မှုလိုတဲ့အချိန်ထဲမှာနှစ်ဖက်ပြည်သူတွေအကျိုးအတွက်ကိုဆွေးနွေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့လည်းတရုတ်သမ္မတက EU ကောင်ဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်
။တရုတ်သမ္မတရှီကျင်းဖင်ဟာအိန္ဒိယနဲ့ဗီယက်နမ်နိုင်ငံကိုရှေ့သတင်းပတ်မှာတွားရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ဗီယက်နမ်ကောင်ဆောင်တွေရဲ့ဖိတ်ကြားချက်အရသမ္မတရှီဟာလာမယ့်အင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာတွားရောက်မယ်လို့တရုတ်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တရုတ်နဲ့ဗီယက်နမ်ကောင်ဆောင်တွေကြားနိုင်ငံရေးလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပြီးတော့မဟာဗျူဟာမြောက်ဘတ်ဆုံပူပေါင်းဆောင်ရွက်မှုကိုပုံမခိုင်မအောင်တရုတ်ဘက်ကတွန်းအားပေးမယ်လို့နိုင်ငံရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ကမ္ဘာကြီးမှာမတည်ငြိမ်မရေရာမှုတွေပိုများလာချိန်မှာပဲဆက်ဆံရေးပုံမခိုင်မပြီးအပြန်အလှန်အကျိုးရှိစေတဲ့ပူပေါင်းဆောင်ရွက်မှုတွေကနိုင်ငံလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီသမလာဇန်းကနိုင်ငံရေးဝန်ကြီးဝန်ကြီးတရုတ်နိုင်ငံကိုတွားရောက်ပြီးတဲ့နောက်တရုတ်သမ္မတရှီရဲ့ခီးစဉ်ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်သလိုကုန်ထုတ်လုပ်ငန်းဒီအတွက်လည်းအရေးကြီးတဲ့ကုန်ကြမ်းတွေတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ထဲကရေပြင်နယ်နိမိတ်နေရာတချို့ကိုလည်းတရုတ်နဲ့သူပိုင်ကိုပိုင်အငင်းပွားနေကြပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးသူတို့ပိုင်ဆိုင်တယ်လို့ပြောနေသလိုဒေသတွင်းနိုင်ငံတွေပေါ်ဩဇာလွှမ်းမိုးနိုင်ဖို့ကြိုးစားနေချိန်မှာအမေရိကန်ကလည်းတရုတ်ကိုချိန်ခွင်ရှာညှိနိုင်အောင်ဗီယက်နမ်အပါအဝင်အာရှဒေသနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ကြိုးစားနေပါတယ်ခင်ဗျာ။
ဂျပန်နိုင်ငံကောင်းလွန်မှာဒီပေးခဲ့တဲ့သတင်းပတ်တုန်းက V22 Osprey အမျိုးအစားလေယာဉ်ပြတ်ကျပြီးတော့လေယာဉ်ပေါ်ပါလာသူ၈ယောက်စလုံးသေဆုံးသွားခဲ့တဲ့ဖြစ်ရာကြောင့် American စစ်တပ်ကဒီအမျိုးအစားလေယာဉ်အားလုံးပြန်တန်းထားမှုကိုဒီညှနာထားဖို့အတွက်ဆုံးဖြတ်လိုက်ပါတယ်။ဘာကြောင့်ပြတ်ကျကလေးတကယ်တည်းဆိုတာစုံစမ်းစစ်ဆေးနေစဉ်မှာနောက်ထပ်အန္တရာယ်ကိုရှောင်ရှားတဲ့အနေနဲ့ပြန်တန်းမှုတွေညှနာထားဖို့လေတပ်အထူးစစ်ဆင်ဂျေကိုကရေးမှုဒုတိယဗိုလ်ချုပ်ကြီးတိုနီဘာဖန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ကနအူးစစ်ဆေးမှုတွေအရလေရင်ပစ္စည်းချုပ်ရင်းချက်ကြောင့်ဖြစ်တယ်လို့တွေးရှိထားပေမဲ့လည်းဘာကြောင့်ပြတ်ကျသလဲဆိုတာအခုတော့အတိအကျမသိရသေးဘူးလို့သူရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တိုကီယိုမြို့တော်အနောက်တောင်ပိုင်းမှာရှိတဲ့ယာကူရှိမာဂျွန်ကန်လွန်မှာနိုဗ ెంబర్ 29ရက်နေ့ကလေရင်ပြန်ပြတ်ကျခဲ့တာပါ။ဂျပန်နိုင်ငံကိုဆေးလွတ်ထားတဲ့ American စစ်သမော USS Gulf Vision အနေနဲ့ထောက်ပံ့ရေးပစ္စည်းတွေနဲ့တပ်ဖွဲ့ဝင်တွေကိုပို့ဆောင်ဖို့အတွက် Osprey လေယာဉ်တွေကိုအားထားနေရတာဖြစ်ပါတယ်။ American လေတပ်က Osprey လေယာဉ်ပြတ်ကျကြပြီးချင်းချင်းမှပဲဂျပန်ကလည်းသူ့နိုင်ငံမှာရှိနေတဲ့ Osprey လေယာဉ်14စင်းစလုံးကိုမောင်းနှင်မှုရပ်ဆိုင်ထားခဲ့ပြီးတော့ American ကိုလည်းသူတို့နိုင်ငံထဲမှာရှိနေတဲ့ဒီလေယာဉ်တွေကိုမသုံးဘဲရပ်ထားဖို့တောင်းဆိုခဲ့တာပါ။ရဟတ်ယာဉ်တွေလိုအတက်အစင်းလုံးမောင်းနှင်နိုင်တဲ့ Osprey လေယာဉ်အမျိုးအစားတွေကို American နဲ့ဂျပန်နိုင်ငံပဲလောလောဆယ်မှအသုံးပြုနေတာဖြစ်ပါတယ်။ဒီလေယာဉ်ပြတ်ကျမှုဖြစ်ပြီးတဲ့နောက်ပိုင်းမှာဂျပန်မှာ American တပ်ဖွဲ့တွေထားရှိတဲ့ကိစ္စအပေါ်ဝေဖန်မှုတွေလည်းထပ်ပြီးတော့ထွက်ပေါ်နေပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေ့ချာသာရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေ့ည10:00နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုပြောပြချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNLA တန်းတက်ကြဒီကနေ့တိုက်ပွဲနဲ့နေရာဆက်ဖြစ်နေပြီးတော့ TNLA ကစစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းယူခဲ့ကြောင်းပြောသလို MMDA ကိုကန့်တက်ကတော့လောက်ကန်မြို့အနီးကရေးပါတဲ့စစ်ကောင်စီအခြေစိုက်စခန်းကုန်းတစ်ခုကိုသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ကနောက်ဆုံးအခြေအနေကိုတော့ကိုဝင်းခမ်းမောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တောင် TNLA ကိုကန့် MNDA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မှာမိတ်၃ဘွဲ့ရဲ့1320ရေးဟာ42ရက်တိုင်ကြာမြင့်လာတဲ့အထိစစ်ရှင်ရော့ကျသွားတာမရှိဘဲဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ကြောင်မဲမြို့နယ်နဲ့မိုးကုတ်မြို့နယ်အဆက်တနေရာနဲ့နမ်ခန်းမြို့တနေရာစုစုပေါင်း2နေရာမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ပြည်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုပြောပါတယ်
ဟုတ်ကဲ့ဒီနေ့ကဒီမိုင်းလုံးဘက်ကလေကြီးတွေမှာတိုက်ပွဲတနေရာဖြစ်တယ်ဒီကြောင်မဲနဲ့မိုးကုတ်နဲ့ဆက်အလုပ်ဖြစ်မှာနမ်ခမ်းစခန်းတည်းကုန်းပေါ့စခန်းတည်းပဲအဲဘွဲဆက်ဖြစ်တာရှိပါတယ်အဲ့ဒီနေရာပဲသတင်းတက်လာတယ
်ဒီလ9ရက်နေ့ကတော့စစ်ကောင်စီရဲ့နမ်ခမ်းမြို့နယ်မိုင်းဝီတက်စခန်းနဲ့ကြောင်မဲမြို့နယ်မိုင်းလုံးတက်စခန်းတို့ကိုသိမ်းယူခဲ့ကြောင်းလဲ TNLA ပြည်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မိုင်းနီမှာတော့ နောင်ခမ်းမြို့နယ်တဲ့မန်ဝီစခန်းက9နှစ်9လပဲလောက်ဒေစီယာမီတာရှိတယ်နောက်တနည်းအားတော့မိုင်းလုံးပေါ့ကျောင်းမဲမြို့နယ်အဲထက်ကဒီမိုင်းလုံးမြို့နယ်ခွဲမှာရှိတဲ့စခန်းတစ်ခုဒေစီယာမီတာရှိတယ်အဲစခန်းတစ်ခုလုံးကတော့ဒီ80 60မမစိန်ပြောင်းနေတဲ့လက်နေငယ်ဒေစီယာမီတာရှိတယ်အဲဒီမိုင်းဝီစခန်းမှာတော့10လောက်ရှိတယ်အာမိုင်းလုံးဘက်မှာတော့73လောက်ရှိတယ်အဲကျန်တဲ့ခေယံရိခာရဲ့အဲလက်မှန်ပါပေါ့စီတုံးတောင်ရှိတယ
်ဒီကနေ့ဖြစ်ပွားနေတဲ့စကန်းတစ်ကုံတိုက်ပွဲဟာနိုဝင်ဘာ9ရက်နေ့ကနန်းခမ်းမြို့မြို့လယ်အကြောင်းကို TNL ကတည်ယူခြင်းကစလို့နေ့စဉ်ရက်ဆက်ဆိုလိုဖြစ်ပွားနေတာအခုဆိုရင်တလားတိတိကြာမြင့်လာပြီဖြစ်ပါတယ်မနေ့ကလည်းစကန်းတစ်ကုံမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကတနေ့ထဲမှာလေးကျောင်းကနေ22ကျင်းတိုက်ခိုက်ခဲ့ကြောင်း TNL သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ညတကောင်ချိန်လောက်မှာတော့လေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်နမ်ခန်းနဲ့မိုင်းဝီချားမှာရှိတဲ့ဟိုးနာရွာမှာကလေး2ဦးအပါအဝင်လူ5ဦးသေဆုံးခဲ့ကြောင်းဒေသတွင်းလူခွေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ TWO တောင်အမျိုးသမီးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ
်မနေ့ည7:00နာရီမိုင်းဝီနဲ့နမ်ခန်းကြားကဘောနောကောင်ကအုပ်စုတွေကဟိုးနာရွာမှာဘောနောနမ်ခန်းမှာတော့ဟိုးနာရွာနဲ့ရွာရှိတယ်ဘောတမက်ဒီအောက်ခက်ကရွာဘောနောမနေ့ညကအင်းကြီးနဲ့ပြစ်တာဒီတဲ့ချိန်မှာသူတို့หนีတဲ့အိမ်ကိုတကယ်ကြတော့တယ်ပေါ့နော်အဲ့တော့အမကလေးနှစ်ယောက်ပါတယ်ပြီးရင်ဒီသူတို့ရဲ့အမိပါတယ်ပြီးရင်ဒီယောက်သားလေးတစ်ယောက်ပါတယ်ပြီးရင်ဒီချင်းပါတယ်ပေါ့နော်ငါးယောက်စလုံးဆုံးသွားတယ်ပေါ့နော
်အဲ့ဒီလေရင်ကပဲနမ်ခတ်မြို့ရှိဘက်ဟိုခါအုပ်စုပန်နောရွာမှာလည်းဘုံကျဲချတာကြောင့်နေအိမ်ခုနှလုံးထိခိုက်ပျက်စီးခဲ့ကြအောင်ဆက်ပြောပါတယ် TWO ကကောက်ယူရရှိတဲ့စရိတ်အရထိခိုက်သေဆုံးသူစုစုပေါင်း283ဦးရှိကြောင်းနဲ့အဲ့ဒီထဲမှာတည်ဆုံးသူကလေး20အပါဝင်103ဦးရှိနေပြီလို့ TWO တာဝန်ရှိသူကပြောပါတယ်
။ဒီမှာပါဝင်ဆိုရင်တော့ဒီကျမတို့ဒီစီတူဝါရထားတဲ့ဟာဆိုတော့စီတူပေါင်း153ဦးရှိသွားပြီပေါ့နော်။အဲ့ဒီထဲမှာဆိုရင်တော့ဒီအသက်ဆုံးရှုံးသွားတာကတော့103ဦးရှိနေချင်းအာဒီစိတ်တိုင်ရရတာတော့150ပေါ့နော်။ဒီတော့နာတော့ဒီကလေးတက်တက်ပဲဆင်းတော့ဒီမစိအရှိသွားပြီပေါ့နော်ဆိုတော့ဒီနေ့ဒီသမာဓိရနေ့ဒီပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှု UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာတော့ညီနောင်မဟာမိတ်အဖွဲ့ကတစ်တုံညာနှစ်ခုစစ်စီစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာအရက်သား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနေရက်စွန်ခွာတိမ်းရှောင်နေသူ8000ကျော်ခန့်ရှိကြောင်းဖော်ပြထားပါတယ်ဒီဇင်ဘာ9ရက်နေ့မှာပဲ MNDA ကိုကတ်တက်ဟာလောက်ကင်မြို့တောင်ဘက်ကစီးရဲရချက်ချာကြတဲ့တာရင်တောင်စစ်ကောင်စီတပ်စခန်းကိုသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်။တာရင်တောင်ဟာလောက်ကင်ခြေဆိုင်ဒေသကိုကဲအေးစစ်ဌာနချုပ်ဒါကာဆာနဲ့နှစ်မိုင်အကွာလောက်မှာရှိပြီးလောက်ကင်မြို့ကိုပေါ်စီးကစိုးမိုးတဲ့နေရာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။လက်ရှိလောက်ကင်ဒေသရဲ့အခြေအနေကိုမေးမြန်းဖို့အတွက် MNDA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်တာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကတော့ရှမ်းမြောက်ဒေသမှာနမ်ခန်းနဲ့လောက်ကင်မြို့တောင်ဘက်မှာထိတွေ့တိုက်ပွဲဖြစ်ပွားကြောင်းဒီလ6ရက်နေ့ကသတင်းထုတ်ပြန်ထားပေမဲ့အသေးစိတ်ဖော်ပြထားတာတော့မရှိပါဘူးခင်ဗျာ
ရှမ်းပြည်မြောက်ပိုင်းမှာဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဝင်းခန့်မောင်ပြောပြသွားခဲ့တာဖြစ်ပါတယ်ရှမ်းပြည်ဘက်ကတိုက်ပွဲတွေသတင်းတွေပြီးတဲ့နောက်အခုတစ်ခါတော့နိုင်ငံနောက်ဖက်ချန်ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေကိုလည်းကြည့်အောင်ပါရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်မှာစစ်ကောင်စီနဲ့အေရခိုင်တပ်တော်တို့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။ပလဝမြို့နယ်ကစစ်ကောင်စီရဲ့နှုံးဘူးဗျူဟာကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတာကြောင့်နှုံးဘူးကျေးရွာမှာပိတ်မိနေသူတချို့ရှိသလိုအနီးနားကျေးရွာကဒေသခံတွေလည်းထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ပေါတော်မြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ပလဝမြို့နယ်ကထရွန်အိုင်ဘီဝါကုန်းကိုအေအေရခိုင်တပ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကတိမ့်ပိုက်ခဲ့တာပါလက်ရှိမှာတော့စစ်ကောင်စီရဲ့ပလဝမြို့နယ်ကနောက်ထပ်ဘီဝါကုန်းတစ်ခုပြတဲ့နှုံးဘူးဘီဝါကုန်းကိုအေအေဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပလဝမြို့နယ်ကနှုံးဘူးဘီဝါကုန်းမှာတိုက်ပွဲဖြစ်နေတယ်လို့မနေ့ကပြောဆိုထားပါတယ်အခုလိုတိုက်ပွဲတွေကြောင်းနှုံးဘူးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရသလိုကျေးရွာတွေအတွင်းမှာပိတ်မိနေသူတွေလည်းရှိနေသေးတယ်လို့နှုံးဘူးကျေးရွာအနီးအနားကဒေသခံတူကပြောပါတယ
်။အဲမနေ့ကစာရင်းကတက်ခွာပြင်းထန်ပါဆိုခုနကလင်းနိုင်မှပြန်သွားတယ်ခုကျွန်တော်စီတော့ဒီခဲတဲ့တန်တော့ကြားတယ်ခုနေ့တိုင်းမှာပဲမနေ့ကစရင်တည်ပြီးဒီလေလုံးပါပဲညစိန်နေလောက်ထိပ်ပြီးတယ် ဒီတုံးစီပါဗျခက်စကီတစီရဲ့ဒီချက်တစီရဲ့တိုင်းနေတစီအဲအဲ့ဒီနုံဘူးအောင်နုံဘူးနဲ့တဲ့နုံဘူးကတော့ဖြစ်ပြနေတယ်ဒါမဲ့ရွာမှာလူပြန်သေးတယ်အဲတိတ်မိနေတာပေါ့
ဒါအပြင်စစ်ကောင်စီလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ကြေးရွာတွေအတွင်းကြံနေသူတွေအပြင်အနီးအနားကြေးရွာကဒေသခံတွေလည်းစိုးရိမ်နေကြတယ်လို့နှုံဘူးကြေးရွာအနီးအနားကဒေသခံတူကပြောပါတယ
်စိုးရိမ်တာပေါ့ဗျာကျွန်တော်စင်မာလည်းပေါ်ကနေပြည်တဲ့အခါကျကြေးဆံပါတယ်ကြားမလားအောက်ကပြေးလို့ကြားမလားဒီချိုးကကြေးကြေးခွန်တကြတယ်လေအောက်ကနေလည်းဒီဟိုလင်းကိုပြစ်တာလို့အဲ့လင်းပြစ်တဲ့ကြေးဆံတွေကကျွန်တော်ရွာနားမှာလည်းကြားတာပဲရွာထိုင်လေးတစ်ခါတည်းကြားတာပဲကျွန်တော်ကဆွေးနေပါကျွန်တော်ဝေးနေမဖြစ်ပေါ်ကကျွန်တော်ကဆွေးနေပါပြည်သူတွေလည်းမရဘူးလေပြည်ပြန်လည်းမရှိဘူ
းပလောဝမြို့နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းကုံစီစီးဆင်းမှုတွေပြတ်တောက်နေပြီးဒေသတွင်းမှာစားနပ်ရိက္ခာပြတ်လည်လာနေတယ်လို့ပလောဝဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်ရခိုင်မြောက်ပိုင်းကပေါတောမြို့ပေါ်မှာပိတ်မိနေတဲ့ဒေသခံတွေကိုအေးအေးရခိုင်တပ်တော်ကကယ်ထုတ်ဖို့ကြိုးစားနေတဲ့ဖြစ်တယ်လို့နေတိုင်းနှီးပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့ပေါတောဒေသခံတူကပြောပါတယ
်ဟုတ်ကဲ့ပေါတောတိုက်ပွဲကတော့မြို့ပေါ်တိုက်ပွဲကတော့ဟိုနေတိုင်းရှိနေတာပေါ့နော်ဒီမနေ့ကရေမနေ့ကညရေတနေ့ကညရေဆိုရင်ဒါတော်တော်ပြင်းပြထန်ထန်ဖြစ်နေလို့ကျွန်တော်ကြားရတယ်အတန်လေးတော်တော်ကြားတာပေါ့နော်ဟိုဒီနေ့မနေ့ပိုင်းကလေဒီစက်ကောက်စီနေပြီကဟိုကန်တက်ဖို့ကြိုးစားလို့တိုက်ပွဲဖြစ်ကြတယ်ဆိုပြီးတင်းကြားရတာရှိပါတယ်ဒီစစ်တွေဘက်ကဟိုပြစ်ကူပေးရတယ်လက်ရှိပြစ်ကူတယ်ရဟန်းရင်နဲ့ဟိုဂျက်လင်လာတာတို့ကတော့ဒီအပိုင်းမရှိဘူးဗျမြို့တွင်းတိုက်ပွဲကတော့ပြင်းထန်နေတယ်လို့ပဲကျွန်တော်သိရပါတယ်ဗျ
ပေါတောမြို့တွင်တိုက်ပွဲဟာပြီးခဲ့တဲ့အောက်တိုဘာလဒုတိယအပတ်လောက်ကစတင်ဖြစ်ပွားနေတာဖြစ်ပြီးအရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိသလိုတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါစစ်ကောင်စီကကုံစီစီးဆင်းမှုနဲ့ခီးတွာလာခွင့်တွေကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာနဲ့စေဝါတွေပြတ်တောက်နေတယ်လို့ပေါတောဒေသခံတူကပြောပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိသလိုကြေးဝါတွေကိုမီးရှို့တာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာရပါတယ်အေအဖွဲအနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခတ်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိသလိုကြေးဝါတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုတော့ကိုစံကျော်ပြောပြသွားတာဖြစ်ပါတယ် VOA ကနေခြားတော်ရင်းနဲ့ညပိုင်းမှာပါသောစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အကြခင်မှာတော့ဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်တဲ့အသစ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြသွားဖို့ရှိပါတယ်ခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီတိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံမှုနဲ့ပတ်သက်တဲ့ဒီအစိုးရခံစားအသစ်တစ်ပုဒ်ကိုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးခြင်းပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းအမျိုးသမီးတွေတက်ဖြတ်ခံတာအပါအဝင်လူအခွင့်အရေးချိုးဖောက်ခံမှုတွေတိတိကျကျတိုးလာတယ်လို့မြန်မာအမျိုးသမီးတပ်မက BWU ရဲ့အစိုးရခံစားတစ်ကဖော်ပြပါတယ်သုံးနှစ်နီးပါးအထွန်းမှာစစ်ကောင်စီလက်ချက်ကြောင့်တေဆုံးသူအမျိုးသမီး900နီးပါးရှိတယ်လို့လည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီစီရင်ခံစာက2021 February လကနေ2023နှစ်မလအထွန်းမှာဖြစ်ပျက်ခဲ့တဲ့ဖြစ်ရတွေကနေကောက်ယူထားတာဖြစ်တယ်ဆိုပြီးတော့မြန်မာအမျိုးသမီးသမဂ္ဂ BWU ကပြောပါတယ်။သုံးနှစ်နီးပါးကာလမှာလက်နက်ကြီးပောက်ကွဲမှု၄ကြောင်းတိုက်ခိုက်မှုပြစ်ဒဏ်ခံရမှုရိုင်းနှံမှုအရှင်းလက်လက်မီးရှို့မှုဖမ်းဆီးတပ်ဖြတ်မှုမတရားအာဏာသိမ်းခံရမှုတွေတိုးပွားလာနေတယ်ဆိုပြီးမြမအမျိုးသမီးသမဂ္ဂ BWU တွဲဖက်အထွေထွေတွေ့ရင်မှုနှင့်မဝေက VOA ကိုပြောပါတယ်
2021ခုနှစ်အကြမ်းဖက်စစ်တပ်ရဲ့အာဏာသိမ်းရန်ကြိုးပမ်းမှုဖြစ်စဉ်နောက်ပိုင်းမှာ Omo soya langebi, Marangian tapjeta, Sichoyerima, a jumpet, Yang net, nay set, Nimba Muri, Bulobi, Sisera re appear. Madangian yoma, a jumpet, Nimba nay seta, Dashine poma tapido, Pitan shamata, Jiva rego, at a massage on trovi, a yatampi du rego, a truth the pin. Nayre, Minkling a rego, Pimatabio, Pansy Corsal, Marangian. Shinlala Michu Tapjeta, the Nane Pitata, Sade, Jesses, so you are long, Lumasanello, a champa murigo, Kanzaya Ragaro, a cool shema, a soul's own shame, look your Yavarish.
Nuimala Dremane, a mutami don't say Tauya, the song get illule, Nima mutami the Maga, BWU at the end of Benzema Pobia Tawari, let draw diverted Bintani and Yari, a being diverted Mipipar and Yari Maba, a mutami rega, Malonjo Muri, so in Jalza Muri and Yisai Niari, superior to Babiawari.
Let's see me manga, a mutami, a begin Lonjo Muha, a loud teach she me so are the less or a rock, don't be pitian needed, a she in me, kind needed. စကလုံးနေတောင်တုံးဖို့ရှာလို့မတွေ့ဘူးပေါ့เนาะကျွန်မအနေနဲ့ပြောရမယ်ဆိုရင်အရန်ကိုစိုးဝါလွန်းနေတာပါတိုက်ပွဲတွေမဖြစ်တဲ့နေရာတွေမှာဆိုရင်တော့အမျိုးသမီးတွေဟာအကျံဖက်စစ်တဲ့ရဲ့အကြောင်းမဲ့ဆွဆွဲချက်တွေနဲ့အချိန်မရွေးဖန်စီထိန်းသိမ်းခံရတာသူတို့ကင်ဆောင်တဲ့ဖုံးတွေကိုအချိန်မရွေးနေရာမရွေးစစ်ဆေးရန်ဆိုတဲ့အကြောင်းပြချက်နဲ့တင်းယူတာငွေညစ်ပြီးတဲ့ခါကျတော့မှဘယ်လော can eat a tea, a tea at a ma, we yaw shop we moody jaw, nya ate a shingly mara, lulla pot paswa, a sequini, some shon be raw, the entertaining air, so in jamja moody, yin sang canzani jar up your body.
Nuemala dumalanaka dollar, mune, pansy tepemu, a miazong, a shambier de map your body. Che, sakai, yakai, pagoda, de da jiwile, bawinis, who beat a bench of my pop jat talawa. မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်WLB တွဲဖက်အထွေထွေအတွင်းမှမန်နမ်မမူကတော့ဒီကာလအတွင်းမှာအမျိုးသမီးတွေအတွက်ကိုပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေပါကြုံတွေ့ခံစားနေရမှုကတမိုင်းတစ်လျှောက်ဆိုးရွားဆုံးကြုံတွေ့ရတဲ့အခြေအနေဖြစ်နေစုပြီးသူကပြောပါတယ်မလုံခြုံမှုတွေကတော့အများကြီးပဲအကြံဖက်မှုတွေလည်းအများကြီးပဲအဲ့ဒါတွေကိုပုံစံမျိုးစုံနဲ့ကြုံနေရတာပေါ့နော်အခု
ဖြစ်များလဲဆိုလို့ချင်းရင်ဒီမျိုးသမီးတွေပေါ့နော်အသက်မပြည့်သေးတဲ့အမျိုးသမီးတွေအပါအဝင်ကိုဒါအုပ်စုတွေအုပ်စုလိုက်မတင်းကျင်းတက်ဖြတ်တာတွေဒီအချင်းလက်လက်ဟိုမီးချို့တက်ဖြတ်တာတွေဒီခေါင်းကိုဒီတက်တဲ့ဟိုပြတ်တတာမျိုးတွေပေါ့နော်အဲ့လိုဟာတွေကအစားကိုအခန္ဓာကိုယ်တွေကိုအစိမ့်စိမ့်အပိုင်းပိုင်းတွေဖြစ်တဲ့အထီးကိုဒါအာခုတ်တတ်တာမျိုးတွေပေါ့နော်အဲ့ဒီဟာတွေကဒီအကျံဖက်စစ်တာနေနေတကယ့်ကိုကြဲကြဲပြန်ပြန်နဲ့ကျူးလို့နေတာကိုကျွန်မတို့တွေ့ရတယ်ပေါ့နော်ဒီမမပဲနေနေတကယ့်ကိုဒီတိုင်းရင်သားတွေကနေစပ်တွေကမှပဲနေနေကိုပုံစံမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့ရနေရတာကိုကျွန်မတို့တွေ့ရပါတယ်
BWU ထုတ်ပြန်ချက်အရအာနာသိမ့်ပြီးချိန်ကနေနိုဝင်ဘာလ26ရက်နေ့အထိအမျိုးသမီးအယောက်3000နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးတော့ဒီလိုအဖမ်းဆီးခံရတဲ့အချိန်မှာအမျိုးသမီးတွေကိုမတရားဖိနှိပ်တာလိင်မိုင်းဆိုင်ရာဖိနှိပ်စော်ကားခံရတာတွေနဲ့ကြုံခဲ့ရတာမျိုးတွေရှိတယ်ဆိုပြီးဖမ်းဆီးခံရပြီးနောက်ပြန်ပြီးတော့လွတ်လာတဲ့သူတွေကပြောပါတယ်စစ်တပ်ကဂုံးသိခါညှို့နှွမ်းအောင်ရေးသားပြောဆိုတဲ့ဆူရဲဆွဆွဲချက်နဲ့ဖမ်းဆီးထောင်ချခံခဲ့ရတဲ့တရင်သမားတယောက်ဖြစ်တဲ့မတ်အလှလေးသူစားကတော့အမျိုးသမီးတွေကြုံရတဲ့ထောင်တွင်းဖိနှိပ်မှုတွေနဲ့ပတ်သက်လို့အခုလိုရင်ဖွင့်ထားပါတယ
်အဓိကသူတို့တွေကအကျဉ်းသူတွေကို criminal ပေါ့နော် criminal ချင်းသူတွေတို့ကဆက်ဆံလားကျန်ကျန်တဲ့ဆက်ဆံမယ်သူတို့ပြောတဲ့ပုံစံခွက်ထဲမှာနေရမယ်မောက်မောက်မှမှဆက်ဆံတာပေါ့နော်တခင်နဲ့ဂျုံလို့ဆက်ဆံတဲ့ပုံစံမျိုးဆက်ဆံတယ်လို့မတို့ခံစားရတယ်ဟိုသူတို့ပြောတာပဲလုပ်ရမယ်သူတို့ပြောသလိုနေရမယ်ဆိုတဲ့ပုံစံမျိုးပြီးရင်သူတို့ခိုင်းတာလုပ်ရမယ်ဆိုတဲ့ပုံစံမျိုးတွေနဲ့ဖိနှိပ်တာတကယ်လို့တခင်နဲ့ဂျုံဆက်ဆံနေတဲ့ဆက်ဆံရေးမျိုးပုံစံမျိုးကိုထောက်မှကျင့်တုံးတာမလိငါတို့ပြောသလိုပဲနေရမယ်ဟိုအချိန်မြင့်နေလို့ရေယူလို့ရတယ်တိုက်ပိတ်လို့ရတယ်ပုံစံမျိုးတွေပေါ့နော်သူတို့အမြင်နဲ့အဲ့လိုတုံးနှုံးတာအဲ့တော့အထဲထဲမှာနေရလဲဆိုတော့သူတို့မျက်နှာကြည့်ပြီးစာသူတို့မျက်နှာကြည့်ပြီးနေရတဲ့ဆိုတဲ့ပုံစံမျိုးသူတို့ကချိုးတာ
ဒီလိုအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကို VOA ဘက်ကချင်းချင်းဆက်သွယ်မေးမြန်းပေးမယ်လို့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ BWU ကထုတ်ပြန်တဲ့တေဆုံးဖန်ဆီးခဲ့ရတဲ့သူအမျိုးသမီးစီရင်ကနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အသင်း AABB ရဲ့ထုတ်ပြန်ချက်တွေနဲ့သတင်းမီဒီယာတွေကရတဲ့အချက်အလက်တွေကိုအခြေခံပြီးတော့ပြည့်စုံထားတာဖြစ်ပြီးတော့လက်တွေ့မှာဒီထက်လည်းပိုများနိုင်သေးတယ်ဆိုပြီးမြန်မာအမျိုးသမီးသမဂ္ဂ BWU ကပြောပါတယ်ရှင်။
ဆရာနာသိမ်းပြီးနောက်ပိုင်းအမျိုးသမီးခွင့်ချိုးဖောက်မှုအစဉ်ခံစားနဲ့ပတ်သက်ပြီးတော့ရန်ကုန်ကဖေးပို့လာတဲ့တဲ့ရင်ကိုမိုက်တန်းစင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင်။
View American တန်ကနေ2023ခုနှစ်ဒီဇင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ1925 32တို့ကနေဆက်ပြီးတော့တန်လွင့်ပေးနေပါတယ်။ခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အဲဒီထဲမှာတော့အရင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းသတင်းလောက်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီဟာမြေပြင်မှာစစ်ဆင်နေပေမဲ့တရုတ်အစိုးရကတော့နှစ်ဖက်စလုံးကအပြိုင်ဆိုင်မျက်နှာချိုသွေးနေပုံရာကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူထင်ပြပေးထားပါတယ်ခင်ဗျာ
။တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဝမ်ရှောင်ဟုန်ကနိုင်ငံဆက်ဆံရေးဟာအေးအတူပူမြအတိုင်းအဝိုင်းဒီဆောင်ရေးကစ်တွေကိုရောက်လာပြီလို့အော်တိုဘာလ31ရက်နေ့ကနေပြည်တော်မှာပြောဆိုလိုက်ကြောင်းတရုတ်အစိုးရသတင်းဌာနစင်ဟွာကဖော်ပြပါတယ်။စိတ်ပူစရာနဲ့စိတ်အေးစရာတွေကိုမျှဝေခံစားရင်းရဝင်းနဲ့ပိုးလတ်မစီမံကိန်းအကောင့်ထည့်ဖို့ရေးကိုတိုးမြင့်လုပ်ကိုင်ဖို့လိုတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်မှုနဲ့စစ်ကောင်စီပပျောက်ရေးတိုက်ပွဲကို1329ကိုကိုကတာအန်ရခိုင်နဲ့သုံးညီနောင်မဟာမိတ်ကကြင်ညာပြီးလေးရဲ့အကြံမှာတရုတ်မြန်မာအေးတူပူမြခံစားကြဖို့တရုတ်ကသတိပေးလိုက်တာဖြစ်ပါတယ်တရုတ်အစိုးရစိတ်ပူနေရတဲ့ပြဿနာကနေဆက်မှာအထိုင်ချပြီးတရုတ်ပြည်မှာစီးပွားရှာနေတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဖြစ်ပါတယ်ဒီငွေလိမ်လုပ်ငန်းကြောင့်ဒေါ်လာတန်း 4,000 ကျော်နှစ်စဉ်တရုတ်ပြည်ကထွက်နေတယ်လို့ကန့်မှန်းကြပါတယ်လောက်ကင်ဟာဗမာစစ်တပ်လက်အောက်ခံကိုးကနေကြဆောင်တပ်ရဲ့ချုပ်ကင်မှုအောက်မှာရှိတာမို့အွန်လိုင်းငွေလိမ်လုပ်ငန်းကိုစစ်ကောင်စီကထိထိရောက်ရောက်နှိမ်နှင်းဖို့ဆန္ဒမရှိဘူးလို့တရုတ်ဘက်ကယူဆပွဲရှိပါတယ
်။တုံးညီနောင်မဟာမိတ်ရဲ့စစ်ကြေညာချက်မှာတရုတ်မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လဲဂိုင်းတိုက်ဖျက်ရေးလဲပါဝင်လာမို့တရုတ်အကျိုးစီးပွားကိုထိခိုက်တဲ့ငွေလိမ်မှုနဲ့စစ်ကောင်စီကိုတိုက်ဖျက်ရေးဟာအတူတူလို့ဖြစ်နေပါတယ်။အခုတော့အွန်လိုင်းငွေလိမ်ဂိုင်းတွေကိုတုံးညင်အောင်အဖွဲ့ကတိုက်ခိုက်တဲ့အတွက်နှစ်ပတ်အတွင်းရာဇဝတ်ဂိုင်းအများအပြားပျက်စီးပြီးအဓမ္မစီခိုင်းခံရသူတွေလွတ်မြောက်သွားတယ်လို့ USIP သူတွေသည် Jason Tower က VOA နဲ့တွေ့ဆုံမေးမြန်းကမှပြောခဲ့ပါတယ်။ဒါပေမဲ့ငွေလိမ်ဂိုင်းအတော်များများဟာပုံစံအမျိုးမျိုးနဲ့ဆက်လက်တည်ရှိနေပုံရပါတယ်။ငွေလိမ်ဂိုင်းတွေကိုစစ်ကောင်စီကထိတိရောက်အရေးမယူတာတွေကိုတရုတ်ကသဘောပေါက်တဲ့အတွက်တုံးညင်အောင်အဖွဲ့ကိုမီးစိမ်းပြတာလို့မြင်ကြပါတယ်အခုတော့တရုတ်လူစုဂိုင်းတာမကပဲစစ်ကောင်စီပါပြိုကွဲပျက်စီးသွားမဲ့အလားလာရှိလာလို့တရုတ်အတွက်စိတ်ပူစရာဖြစ်လာပုံရပါတယ
်တရုတ်အစိုးရဟာမြန်မာပြည်မြောက်ပိုင်းကလက်နက်ကင်ပဋိပက္ခကိုအနိကစောက်ကြည့်နေကြောင်းတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်ပြီးတရုတ်မြန်မာနယ်စပ်ဒုံဂျုံဘေကင်းရေးကိုအသေးအချာဆောင်ရွက်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတိုက်တွန်းထားကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဝန်ဝင်မင်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတယ်လို့နိုဝင်ဘာ17ရက်နေ့ထုတ်စင်ဟွာသတင်းမှာဖော်ပြပါတယ်။တုံးညင်အောင်မဟာမိတ်ကျေးဇူးကြောင့်အွန်လိုင်းငွေလိမ်မှုအန်ဒီရဲ့ပျောက်ွယ်သွားတာကိုတရုတ်စိုးရကကြိုဆိုပေမဲ့စစ်ကောင်စီပြုတ်ကျသွားရင်မိမိအကျိုးစီးပွားဝါထိခိုက်နိုင်တယ်လို့တရုတ်စိုးရကခံမှန်းထားပုံရပါတယ်။
ရဝန်းနဲ့ပူလမ်းမတရုတ်မြန်မာစီးပွားရေးစင်ကြံမဲကောင်လန်ချန်းဖွံ့ဖြိုးရေးစတဲ့မဟာစီမံကိန်းကြီးတွေဟာ အခုတိုက်ပွဲဖြစ်နေတဲ့အရက်ဒေသတွေမှာရှိတာမို့တရုတ်အစိုးရအတွက်စိတ်ပူစရာဖြစ်နေပါတယ်။ယူနန်ပြည်နယ်အနောက်တောင်ပိုင်းတက်ဟုံးပြည်နယ်ခွဲကနေမူဆယ်မန္တလေးရန်ကုန်ကြောက်ဖြူစီးပွားရေးဇင်းညံမှာတည်ငြိမ်မှုဟာတရုတ်အတွက်အလွန်အရေးကြီးပါတယ်။မြန်မာပြည်နယ်ပတ်သက်ပြီးစီးပွားရှာနေတဲ့တရုတ်အမျိုးမျိုးရှိပါတယ်။တရုတ်ဗဟိုအစိုးရအဆင့်နဲ့ပြည်နယ်အစိုးရအဆင့်မှာဆက်ဆံတယ်လို့အစိုးရပိုင်းကုမ္ပဏီပုဂ္ဂလိကကုမ္ပဏီနဲ့လူစိုးကိုင်းတွေကလည်းဆက်သွယ်ကြပါတယ်ချစ်ကြည်အသင်းတွေလည်းရှိတာမို့တရုတ်မြန်မာဆက်ဆံရေးဟာရှုပ်ထွေးလာပါတယ်စစ်တပ်လက်အောက်ခံနေကြားစောက်တပ်ဟာတရုတ်လူစိုးကိုင်းရဲ့စီးပွားဘက်ဖြစ်တတ်ပါတယ
်ယူနန်ပြည်နယ်အစိုးရရဲ့နိုင်ငံရေးရာအထူးတန်တမာမစ္စတာကော့ပောင်ရဲ့တိုက်တွန်းမှုကြောင့်မြောက်ပိုင်းသုံးညီနောင်အဖွဲ့ဟာစစ်ကောင်စီကိုယ်စားလှယ်နဲ့ဇွန်လဆန်းကမိုင်းလားနေစပ်မြို့မှာတွေ့ဆုံဆွေးနွေးကြပါတယ်သူတို့ချုပ်ကံရနေမြေကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့သုံးညီနောင်အဖွဲ့ကကြေညာချက်ထုတ်ဘူးပါတယ်ဝတ်တပ်ဖွဲ့ကတော့သုံးညီနောင်အဖွဲ့ရဲ့တိုးစစ်မှာမပါဝင်ဘဲကြားနေပြီးအပြည့်အခတ်ရစေအောင်အမြန်ဆုံးကြိုးပမ်းဖို့နိုဝင်ဘာလတရက်နေ့ကတရုတ်စာနဲ့ကြေညာချက်ထုတ်ပြန်ကြောင်းမြန်မာနောက်မှာဖော်ပြပါတယ်ဝမိုင်းလာကိုကကချင်တန်အာရခိုင်နဲ့ရှမ်းပြည်တိုးတက်ရေးတပ်ပဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာတရုတ်နဲ့လက်တွဲပြီးနေဆက်ဒေသညင်းရရင်နဲ့ဖွံ့ဖြိုးရေးလုပ်မယ်တရုတ်ကြားဝင်တာကိုကြိုးစိုးတယ်လို့မတ်လ16ရက်နေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်အွန်လိုင်းလိမ်ညာမှုနဲ့ပတ်သက်တဲ့တံတရားတရားခံ 3,000 ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးနိုင်တာမို့ဒီစစ်စင်ရေးဟာသိတာထင်ရှားတဲ့အောင်မြင်မှုဖြစ်တယ်လို့တွင်မလာ27ရက်နေ့တို့တရုတ်အစိုးရစင်နွားသတင်းဌာနကပေါ်ပြတာဟာသုံးညီနောင်အဖွဲ့ကိုချီးကျူးတယ်လို့ပြနေပါတယ်ခင်ဗျာ
အပစင်မာရီ30ချက်ကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့ဒူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ဆေးလိပ်ဖြည့်ရေးနဲ့ပတ်သက်ပြီးပြောထားပါတယ်ဆေးလိပ်ဖြတ်တာကဘယ်ရွယ်မှာမဆိုလုံးတင်တာဖြစ်ပြီးတော့ကျန်းမာရေးအပြင်တခြားအကျိုးကျေးဇူးအများကြီးရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဒါကြောင့်ဆေးလိပ်ဖြတ်တင်ပြီးတော့ဘလို့အကျိုးကျေးဇူးတွေရနိုင်ပါသလဲ။ဒီအကြောင်းကိုတော့ Health Digest ကျန်းမာရေးနဲ့ဆေးပညာဂျာနယ်အငိမ့်စားအိဒါကျုံနဲ့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းရဲ့အလုံးအမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမံကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.ติมังทวีดร.ทวีเซมันครับเราတို့ซิลิ่งွေชูราเบบี้หมอเนาะอาจารย์ပြောရင်းเนี่ยဒီซิลิ่งဖြတ်တာကိုလည်းကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီซิลิ่งဖြတ်နေတွေရှိတယ်ပေါ့เนาะအဲ့တော့ဘယ်လိုဖြတ်တင်တာကိုအတိအကျကျွန်တော်တို့ဆက်ပြီးတော့အကြံပြုချင်တဲ့အနေအထားမှာဒီซิลิ่งဖြတ်တာเนี่ยပတ်သက်ပြီးတော့ဆရာကြီးအရေးကြီးဆုံးဆိုရင်ဆရာပါအစရှင်းပြခြင်းလ
ားโอเคซิลิ่งဘာတော့ဖြတ်တင်တယ်လဲပေါ့လေဘာတော့ซิลิ่งဖြတ်ဖို့တိုက်တွန်းကြတာလဲဆိုတာနည်းနည်းလေးကျွန်တော်တင်ပြကြပါမယ်ကျွန်တော်တို့တဘောကျမကြီးအဖွဲ့ FCTC လို့ခေါ်တဲ့ Framework Convention on Tobacco Control ဆိုတဲ့ဒီအဖွဲ့ရဲ့နည်းဟောကဘာပေါ်မှာရှိတဲ့လူတွေအားလုံးကိုစိလိနဲ့စိရကျုပ်ပစ္စည်းများသုံးဆွဲခြင်းထိချုပ်မှုအဖွဲ့လည်းဖွဲ့ထားတယ်အဲ့တော့အဲ့လိုထိချုပ်တဲ့ကံမှာဗါးလေးလို့ရမယ်ဆိုတာလဲညာညင်ထားတဲ့နီးပြူဟာတွေရှိပါတယ်အဲ့ထဲမှာနီးပြူဟာတစ်ခုကတော့စိလိချက်လူသူများကိုအကူအညီပေးဖို့ပါပါတယ်အဲ့တော့ခုနအဖွဲ့တွေအမှဝင်ထားတဲ့နိုင်ငံတိုင်းဟာသူရဲ့နိုင်ငံဥပဒေနဲ့ဒီဆွဲပြီးတော့ဒီဆေးလိဖြတ်တဲ့အစီအစဉ်လေးကိုလုပ်ပေးဖို့ပါပါတယ်အဲ့ဒါလုပ်ဖို့အတွက်ကိုလည်းဘောတမကြီးတိုက်တွန်းနေဒီ2021ခုနှစ်ကမ္ဘာဆေးလိမတော်ရေးနေ့ပေါ့လေကမ္ဘာဆေးလိမတော်ရေးနေ့ဆိုတာကဟို2031ရက်နေ့ရောက်တဲ့ဆေးလိနဲ့ဆေးရည်သုံးဆုံးမှုထိန်းချုပ်ရေးနဲ့ပတ်သက်သောဆောင်မှုတစ်ခုတစ်ခုကိုအများအားချမ်းမှတ်ပေးပြီးတော့အဲ့တိုင်းလုပ်စေလေးရှိတယ်အဲ့တော့ဒီဆေးလိဖြတ်ခြင်းနဲ့ပတ်သက်လို့လည်း2021ခုနှစ်မှာကမ္ဘာဆေးလိမတော်ရေးနေ့ရဆောင်ဖို့အပြည့်commit to quit ဆိုပြီးတော့ဒီဆေးလိပ်ဖြတ်ဖို့ကိုတိုက်တွန်းခဲ့ပါတယ်။ဗမာလိုကတော့ကျွန်တော်တို့ဘာသာကျမ်းစာတာကဆေးလိပ်ကိုညာဖြတ်ချဖို့ပြည်ပြုကြစို့ပြည်မနိုင်ငံရဲ့အောက်မနဲ့ကဲ့အောင်ဒီဆောင်ဖို့လေးလုပ်ခဲ့ပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆေးလိပ်ဘာကြောင့်ဖြတ်တင်တာလဲဆရာကြီ
း။ဆေးလိပ်ဖြတ်တင်တဲ့အကြောင်းရင်းတွေရှိပါတယ်။အဲ့တော့ဆေးလိပ်ဖြတ်တင်တဲ့အကြောင်းရင်းတွေကိုသိထားမှဆေးလိပ်ဖြတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိထားမှသာလျှင်ဆေးလိပ်ဖြတ်မဲ့လူတွေကဆေးလိပ်ဖြတ်ခြင်းတွေပေါ့မှာဖြစ်ပါတယ်။ဆေးလိပ်တောက်ချင်းကြောင့်ဖြစ်နိုင်တဲ့အန္တရာယ်တွေကတော့အများကြီးပဲလေအားလုံးပဲ တို့အများခဏခဏပြောနေကြတို့သူစိရိတော့ချင်းအနေကျမရေးထိခဲ့တဲ့အနေတွေကတော့တစ်ခုချင်းကိုတော့အများကြီးကျမပြောလို့တော့ပါဘူးအဓိကကတော့လူတတန်းစစ်အောင်မနေရဘူးပေါ့ဒီစိရိတော့တဲ့လူတွေကစိရိတော့တဲ့လူနဲ့စိရိမတော့တဲ့လူနဲ့နှိုင်းရှင်လို့ရှိရင်စိရိတော့တဲ့လူဟာဘောတက်တာသူကတန်းပို့မဆွေကြပါဆိုပုံမှန်လူပြောရင်ချမ်းမြတ်တန်းက290ဖြစ်လို့ရှိရင်စိရိတော့တဲ့လူရဲ့တန်းက10နှစ်ပို့ပြီးတော့စောတယ်60ပဲရှိတယ်10နှစ်ပို့ပြီးတော့တက်တူတယ်အဲ့တော့ဒီတစ်ခုတည်းနဲ့ပဲစစ်လေဖြစ်လို့ရှိရင်အဲ့ဒီလူကတက်ပို့ပြီးတော့ပုံမှန်တက်တန်းစီအောင်နေဖို့ရှိပါတယ်ဒါကကျမ်းမာရေးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစစ်လေကိုဖြတ်လိုက်ရင်အခုလိုအန်ဒီရီတွေမဖြစ်နိုင်အောင်ပေါ့နော်ဘလို့အကျိုးကျေးဇူးရနိုင်မလဲဆရာကြီ
းဒီစစ်လေကြောင့်ပေးတဲ့ပြဿနာတွေဥမာစစ်လေငွေကြောင့်ပေးတဲ့စိတ်ချလမ်းကြောင့်ပြဿနာတွေနောက်စစ်လေကြောင့်တောက်စင်ကြောင့်ဖြစ်တဲ့ကင်ဆာမျိုးမျိုးနော်ပစောင်းကင်ဆာ၊ဂရင်းကင်ဆာ၊အတန်အုပ်ပြီကင်ဆာ၊လေကြောင်းကင်ဆာ၊ဟုတ်ကင်ဆာစတဲ့အားတွေအဲ့လိုမျိုးတွေလည်းကာကွယ်ရပြောင်းနေပြင်းအလုံးသေးကြချင်းယောဂါမဖြစ်အောင်လဲနော်နီကိုတင်းကြောင့်အလုံးသေးကြချင်းယောဂါမဖြစ်အောင်လဲကာကွယ်နိုင်မှာဖြစ်ပါတယ်ကာကွယ်နိုင်ဆိုတာစိတ်လေတောက်တဲ့လူကအဲ့ဒီယောဂါတွေဖြစ်ဖို့ပုံမှန်လူတယောက်တည်းအစားတွေပိုများတယ်အဲ့တော့ဖြတ်လိုက်လို့ရှိရင်အဲ့ဒီလူတွေကသူ့နှစ်နဲ့သူအပိုင်းချလာရှိပါတယ်ဖြတ်ပြီးဘယ်နည်းတော့ကြာလို့ရှိရင်သူ့ရဲ့ဒီစိတ်လေကြောင့်ဖြစ်နိုင်တဲ့အန္တရာယ်ကတော့ကြောက်သွားမယ်တတန်းကဘလောက်ပိုလို့ရှိလာမယ်ဥမာတဲ့35နှစ်မတိုင်မီစိတ်လေဖြစ်နိုင်မယ်ဆိုလို့ရှိရင်ခုနသူဆုံးရှုံးတဲ့10နှစ်ပြန်ရမယ်။နောက်သူများနဲ့ဒီနည်းလူပဲ10နှစ်အသက်မတူတော့ဘူး။ဟောဒီလိုလို25နှစ်ကျမှဖြတ်မယ်ဆိုလို့ရှိရင်9နှစ်အသက်9နှစ်ပြန်ရမယ်။အဲ့ဒါမျိုးပေါ့တွတ်ထားတာရှိပါတယ်။ဒါသူ့အသက်ပိုင်းခြားလိုက်ပေါ့လေ။ဟောဘယ်ချိန်မှဖြတ်ဖြတ်ဒီကောင်အတူတူရှိတယ်။နောက်အသက်50မှဖြတ်လဲအတူရှိရှိတယ်။တတန်းကဟို9နှစ်တော့6နှစ်တော့စသဖြင့်ပူရမယ်။ဟောကသူ့ရဲ့ယောဂဒီစိတ်ကြောင့်ပြည်ပြတဲ့ပြဿနာကြီးအကုန်လုံးရှင်းသွားမယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီအကျိုးကျေးဇူးတွေဘယ်လိုရတာကိုနည်းနည်းလေးထပ်ရှင်းပြလို့ရမလားဆရာကြီ
းဟိုအသေးစိတ်ဟုတ်တော့တော့မှနည်းနည်းလေးနမူနာလေးပြောလို့ရှိရင်စိတ်လေးဖြတ်ပြီးပြီးချင်းဒီတယောက်ကနှစ်20ကြာလို့ရှိရင်သူ့ရဲ့နှလုံးခုန်နှုန်းတို့ပြေပုံချိန်နှုန်းတို့ကကျန်ကျသွားမယ်အဲ့တော့စိတ်လေးတောက်နေတဲ့လူဆိုတောက်နေစီမှာအဲ့ဒီကောင်ကြီးကမြင့်တက်နေတယ်ဒါဆိုလို့ရှိရင်သူ့ရဲ့ကျန်းမာရေးကထိခိုက်တယ်ပေါ့လေအဲ့လိုပဲတစ်နှစ်လောက်စိတ်လေးဖြတ်ပြီးတစ်ပတ်လောက်နှစ်ပတ်လောက်ကြာလို့ရှိရင်အသက်ကြီးလမ်းကြောင်းရဲ့လုပ်ငန်းဆောင်တာတွေသူလေးပတ်မှုစနစ်ရဲ့လုပ်ငန်းဆောင်တာတွေပုံမှန်နဲ့ပြန်ဖြစ်လာမယ်။နောက်စိတ်လေးဖြတ်ပြီးတော့တစ်နှစ်လောက်ကြာမယ်။ဒါမှမဟုတ်တစ်နှစ်ခွဲလောက်ကြာမယ်။သုံးနှစ်လောက်ကြာမယ်ဆိုအဆင်အဆင်ပေါ်လေသူ့ရဲ့ဖြစ်နေတဲ့အန္တရာယ်တွေကညင်းညို့နဲ့ယောနေသွားမယ်။အဲ့တော့ကျမရေးအကျိုးကျေးဇူးကတော့လုံးဝရှိတယ်။နေထိုင်ကောင်းစေမယ်ကျမရေးကောင်းစေမယ
်။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအကျိုးကျေးဇူးရှိနေတာရှိသေးလားဆရာ
။လူမှုရေးအရာလည်းသူ့အတွက်သူကျေးဇူးတွေအများကြီးရှိတယ်စလစ်တော့တဲ့လူတယောက်ကအားလုံးစီးတဲ့အတိုင်းပဲစလစ်ဆိုတော့နန်းစောနေတာပဲ။လူအရှင်ကြီးစကားပြောလို့ရှိရင်ကတ်သွားလို့ရှိရင်သူ့ရဲ့စလစ်အနံ့ကနန်းလို့ရှိရင်ဒီမှုကြီးလေသူ့မှာဟာဒီလူကဟိုက်ဂျင်းမရှိဘူးတန်ရှင်းမှုခွေးတန်ရှင်းမှုနည်းတယ်ဆိုပြီးတော့နှာခေါင်းတွန့်နောက်ဆုတ်သွားတာတွေအများကြီးကြုံလို့ရှိပါ။စလစ်နဲ့စီးရကြည့်တဲ့ပစ္စည်းဒီဝယ်ပြီးသုံးဆရတဲ့သူပတ်စံနေကုန်နေတယ်။နော်အဲ့ပတ်စံနေရတဲ့ပြန်ပြီးတော့မကုန်တော့စလစ် secret ဘူးတွေဒီနေ့တို့ဘူလောက်တောင်းလို့ရှိရင်ငွေဘလောက်ကုန်မယ်အဲ့ဒါဘသုံးလို့ရှိရင်ပတ်စံဘလောက်ပြန်ပြီးရမယ်ဆိုတော့မျိုးပေါ့လေဒါစီဝေးရေးရတယ်ဒါကျေးဇူးရှိတယ်ပေါ့ဒါအပြင်သူ့မိသားစုကိုလည်းတစ်စိတ်ငါစေးလေးငွေပေးတဲ့အတွက်မိသားစုရဲ့ကျန်းမာရေးလည်းကောင်းလာမယ်ဖို့ပြင်အိမ်မှာသူ့ကလူကြီးတယောက်ကအိမ်တော်ကြီးတယောက်ကဖခင်တယောက်ကတောင်းလို့ရှိရင်ကလေးကသူ့အတူယူပြီးတော့အဲ့ကလေးကသူ့သားသမီးကလည်းတစ်ချိန်မှာတောက်လာနိုင်တဲ့ပြဿနာနေတယ်ဆက်သက်ခြင်းပေါ့လေဟိုအများကြီးအတူကျေးဇူးတွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဖြတ်တင်တာဒီအကျိုးကျေးဇူးပေါ့ရှိအောင်မလားဆရာကြီ
းဟောကျွန်တော်အခုဆေးလိပ်လို့တာကျွန်တော်ပြောနေတယ်ဆေးလိပ်တွေမကပါဘူးလေကတော့ vaping ပေါ့လေနော်ကျွန်တော် e-cigarette ပေါ့တောက်တဲ့အကြောင်းလည်းပါပါတယ်ဒါပြင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကွန်းရပေါ့လေဟောကွန်းစားခြင်းဟောကွန်းထဲမှာပါတဲ့အဓိကအပြင်ကွန်းထဲမှာကွန်းသီးပေါ့နော်ကွန်းသီးထဲမှာ recalling ဆိုတဲ့ဟာ nicotine လို့ပဲအာနိသင်မျိုးရှိတဲ့ဟာဖြစ်တယ်အဲကောင်မှာဆိုလို့ရှိရင်အော် nicotine ကပေးတဲ့အန္တရာယ်အကုန်လုံးပေးနိုင်တယ်။နော်ဘာနဲ့ရင်ကျက်ဖြစ်စီတာတွေကိုယ်ဝင်တော်မိကနေဆိုရင်ပေါင်မပြည့်လားမစိကလေးမွေးပွားတာတွေဒါမှမဟုတ်ကိုယ်ဝင်ပြက်ကျတာတွေဖြစ်စီနိုင်ပါတယ်။အဲ့တော့ဆေးလေးတွေမကဘူး။ဘာမှညီမနိုင်ငံကပြည်သူတွေအတွက်ဆိုရင်ကုန်းရောင်ကိုပါထည့်ပြီးဖြတ်ဖို့နော် vaping ရော e-cigarette ကိုဖြတ်ဖို့ထည့်ပြီးပြည်ပေးလိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ
health digest နဲ့ဂျမအေးဆေးပညာဂျာနယ်အငိမ့်စားအိဒါဂျုံနဲ့ဒီပြည်သူ့ဂျမအေးဖောင်ဒေးရှင်းရဲ့အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကို ကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီနေ့အတွက်နောက်ဆုံးကြံရှိတဲ့တိုင်းရင်းသတင်းတော့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံတစ်ပတ်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့ဒီအစီအစဉ်ကိုတော့ထိုင်းအခြေစိုက် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားကတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့လိုက်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလေးရှိမျိုးက Grade 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်ဆုံးသွားပါတယ်။သတင်းလွာတွေထဲမှာတော့တစ်တုံများနှစ်ခွန်စစ်စင်ရေးအချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မဝမ်းကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပြီးရှမ်းမြောက်မှာဖရဲသီးစိုက်တဲ့တောင်သူတွေအခက်တွေ့နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကယင်းနီပြည်လွယ်ကော်မြို့ထဲစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အဆောက်အုံပေါင်း200ကျော်ပျက်စီးခဲ့တယ်လို့ကယင်းနီလူမှုအသင်းဖွဲ့များကွန်ရက် KCSN ကအင်ကာနစ်မှာထုတ်ပြန်လိုက်ပါတယ်။စစ်တပ်စစ်တပ်စစ်စင်ရေးထဲစစ်ကောင်စီကလေကြောင်းကနေဖြတ်အားပြင်ပေါင်900ပုံးသီးတွေနဲ့ပစ်ခတ်ခဲ့လို့အခုလိုပျက်စီးမှုကပိုများခဲ့တာလို့ KSCN ကခူရူဘီကပြောပါတယ်။နိုဝင်ဘာလထဲစစ်ပေးရှောင်တွေခေလုံနေတဲ့ဒီမော့ဆိုမြို့နယ်ရှိဖရားကျောင်းတစ်ကျောင်းနဲ့လွယ်ကော်မြို့ရှိခရစ်တုပရင်ဖရားကျောင်းတို့ကိုလည်းစစ်တပ်ကတိုက်ခိုက်ခဲ့ပြီးလွယ်ကော်ကဖရားကျောင်းမှာတော့အင်အား90လောက်ကတတ်ဆွဲထားလိုက်ပါတယ်စစ်ဖက်နဲ့မဆိုင်တဲ့အရတားပြတ်မှတ်တွေဘာသာရေးအဆောက်အုံတွေကိုတိုက်ခိုက်တာဟာစစ်ရဇဝတ်မှုမြောက်တယ်လို့ကယင်းနီလူမှုအသင်းဖွဲ့များကွန်ရက် KCSN ကတာဝန်ရှိသူကပြောပါတယ်
နာဂဒီတာလီရှိမြုကအထက်တန်းကျောင်းမှပညာသင်ကြားနေတဲ့ Grade 9ကျောင်းသူ6ယောက်တင်းလှန်နေကအဖွဲလိုက်ပျောက်သွားတယ်လို့ဒီတာခန့်တွေကပြောပါတယ်ပျောက်ဆုံးနေသူတွေထဲစက်ပြရွာကအသက်15နှစ်အရွယ်မယွာဂီလာစုသူလည်းပါပြီးမိသားစုဝင်တွေကလိုက်ရှာနေကြတယ်လို့နေဆက်သူတယောက်ကပြောပါတယ်ပျောက်ဆုံးနေသူတွေ6ယောက်အပြင်ကျောင်းကမဟုတ်တဲ့သူတချို့လည်းပါတယ်လို့ဆိုကြပါတယ်ပျောက်နေတဲ့ကျောင်းသူတွေကိုလိုက်ရှာနေကြပြီးမဲ့ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေမရှိလို့လီရှိမြုမှာလူတွေပြန်လည်ရှာတွေ့နိုင်ဖို့ကခက်ခဲလူစုကြပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ကောင်စီရဲ့ drone IP ဟာစခန်းကုန်းကြီးတစ်ခုလုံးကိုတနင်္လာနေ့ကသိမ်းပိုက်နိုင်ခဲ့ပြီလို့ရခိုင်တပ်တော် AA ကထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ14ရက်နေ့မနေ့ကစတင်ထုတ်စစ်စင်တိုက်ခိုက်ခဲ့တဲ့ drone IP ဟာစခန်းကုန်းကြီးတစ်ခုလုံးကို21ရက်အကြာဒီဇင်ဘာလ4ရက်နေ့နေ့လယ်တနားရီကျော်လောက်မှာအပြီးသက်သိမ်းပိုက်ရရှိနိုင်ခဲ့တယ်လို့အင်ကာနစ်မှာ AA ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထုတ်စစ်ကာလအတွင်းစစ်ကောင်စီရဲ့လေကြောင်းလက်နက်ကြီးအပြင် chemical warfare ကျန်ဓာတုတံငွေတွေပါတဲ့ဘုံတွေနဲ့နေညရက်ဆက်ပစ်ခတ်တက်ခိုက်နေတဲ့ကြားကနေရယူသိမ့်ပိုင်နိုင်ခဲ့တာလို့အေအေကဆိုပါတယ်ရခိုင်တပ်တော်အနေနဲ့နောက်ထပ်ကြန့်ရှိနေတဲ့ပလဝမြို့နယ်ထဲကနုံဘူးပြူဟာကုန်းကိုလည်းအပြစ်သက်သိမ့်ပိုင်နိုင်ရေးဆက်လက်ဆောင်ရွက်နေပါတယ်
ရခိုင်ပြည်မြောက်ဦးမြို့မှာစစ်ကောင်စီတပ်ကားတစီမိုင်းဆွဲတိုက်ခိုက်ခံရပြီးထိခိုက်သေးဆုံးမှုတွေရှိခဲ့လို့စစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့မြောက်ဦးမြို့ရဲကိုပစ်ခတ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့မနေ့17ရက်လောက်ကမြောက်ဦးမြို့ကြောက်ရက်ကြီးရက်ွယ်လမ်းဆုံမှာစစ်ကောင်စီတပ်ကကားတစီမိုင်းဆွဲတိုက်ခိုက်ခံခဲ့ရလို့၄ယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့ခန့်တွေကပြောပါတယ်။မိုင်းဆွဲတိုက်ခိုက်ခံရပြီးညနေ3ရက်လောက်မှာမြောက်ဦးအခြေဆိုင်စစ်ကောင်စီစခန်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ငွေတောင်ပေါက်နဲ့ကြောက်ရစ်ကီလမ်းစုံမှာလည်းလက်နဲ့ငယ်တွေတည်းပြစ်ခတ်နေပါတယ်မြို့ထဲမှာလည်းစစ်ကောင်စီတပ်ကကင်းလှည့်နေတယ်လို့ဒေသခံတွေကဆိုပါတယ
်စစ်ဘေးရှောင်တွေရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းတွေမှာတိုက်ပွဲတွေနောက်ဆက်တွဲအနေနဲ့လမ်းတွေပိတ်ပြီး73စီတွေလည်းအဆမတန်ခုန်တက်နေတာကြောင့်လူထုအခက်အခဲဖြစ်နေပါတယ်ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့နှမ်ဆောင်မြို့တို့မှာဓာတ်ဆီ1လီတာကိုကျပ်2600ကနေအင်ကာနစ်မှာ1လီတာကိုကျပ်3800အထိဆေးသက်သွားပြီးစီပမ်ကြီးတချို့ပိတ်ထားရတဲ့အထိဖြစ်ခဲ့ရပါတယ်အခုဆိုတန်းစီစနစ်နဲ့တယောက်ကိုကျပ်1000ဖို့အထိပဲရောင်းပေးတယ်လို့ဆိုပါတယ်မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့နဲ့
ကျွန်တော်တို့ဒီစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေနှံခမ်းနဲ့မူဆယ်မြို့တို့မှာလည်းတလီတာကိုကြက်3000နေရာကနေကြက်3000ရှစ်ရာအထိစီးတက်သွားပါတယ်ရက်စစ်မီးကိုပါဖြတ်တောက်ထားတာဆဲကျော်ရှိပြီဖြစ်လို့ချက်ပြုတ်စားတော့ရေးကအစရက်စစ်မီး3နေရာတဲ့လုပ်ငန်းရှင်တွေအထိအခက်အခဲဖြစ်နေကြပါတယ်အကျိုးဆက်အဖြစ်အခြေခံစားတောက်ကုန်တွေပါစီးတက်ကုန်လို့အင်ရှင်မာရီလက်အခက်အခဲဖြစ်န
တယ်စစ်တပ်ရဲ့လက်နက်ကြီးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြည်သူ2000ကျော်ဘေးလွတ်ရာကိုချွတ်ပြေးနေရတယ်လို့လူမှုကူညီကေဇေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ကအရက်သားပြည်သူလူထုအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကားသမားတွေအပါအဝင်ခရီးသည်တွေဒိသခန့်အရက်သားအများပြားထိခိုက်ဒဏ်ရာရရှိခဲ့ပြီး10ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ကော့ဂရိတ်မြို့ခန့်တွေအရက်ဖက်ဝင်ထမ်းတွေအပြင်ရွာပေါင်း24ရွာကျော်ကပြည်သူတွေဟာမြဝတီမြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရပြီးလက်တလုံးမှာဘုံကြီးကျောင်းတွေအပြင်အသည့်နေအိမ်တွေမှာတဲခုနေရပါတယ်။ဆောင်းချင်းတောင်ခေါင်းအုံအနှွေးထဲစေးဝါးနဲ့တောက်ရည်တန့်တွေအကူငင်လူအပ်နေတယ်လို့ကေဇေးအဖွဲ့တွေကဆိုပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။တစ်တုံညာနှစ်ခွန်ဆစ်စင်ရဲ့အချိန်ကြာလာတာနဲ့အမျှလူထုရဲ့အသက်မွေးကြောင်းဆိုင်ရာလုပ်ငန်းတွေထိခိုက်လာပါတယ်။အဲ့ဒီထဲရှမ်းမြောက်ကဖျဲသီးဆိုင်တဲ့တောင်သူတွေလည်းပါပါတယ်။ကိုဗစ်နဲ့ဆက်အာနာသိမ်းမှုကြောင့်ဖျဲဆိုင်တောင်သူတွေဟာသုံးနှစ်အကြာအရှုံးပေါ်ခဲ့ကြသလိုအခုလည်းတိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကိုဖျဲသီးတွေပို့ပြီးရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။နမ်ဟုံကစူးစီးထားပါတယ်
2023နှစ်လယ်လောက်တုန်းကနိုင်ငံရေးစစ်ရေးအခြေအနေတွေငြိမ်သက်နေတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကအရှုံးကိုကာမိအောင်ရှမ်းပြည်မြောက်ပိုင်းကဖရဲသီးစိုက်တောင်သူတွေဟာဖရဲသီးတွေပြန်လည်စိုက်ပျိုးလာခဲ့ပါတယ်။ဖရဲသီးတွေစွတ်ချိန်မှာတော့1027ဆစ်စင်ရေးကြောင့်မူဆေနမ်ခမ်ကျင်းရွှေဟော်တရုတ်နယ်စပ်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဖရဲသီးတွေမပို့နိုင်တော့ပါဘူး။အမျက်မရှိရင်တောင်မှအရင်မရှုံးရအောင်ဆိုပြီးတိုက်ပွဲတွေကြားတဲ့ဖရဲသီးကုံတွေတွေဟာတန်လွင်မြစ်ကိုဖြတ်ကူးပြီးကျိုင်းတုံကနေတဆင့်တရုတ်နယ်ဇက်ကိုကိုနီကိုဟာနဲ့တဲယိုရောင်းချခဲ့ရတယ်လို့ရှမ်းပြည်မြောက်ပိုင်းတန်ရံမျိုးကဖရဲသီးစိုက်တောင်သူတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်
ကျွန်တော်တို့ကစိုက်တဲ့တူတွေပဲဆိုတော့လေကုမ္ပဏီတွေကလာဝယ်ပြီးမင်္ဂလာဖက်ကိုတည်သွားရောင်းတာဒီနေ့ကျိုင်းတုံဘက်ကနေတည်သွားရတယ်ကျိုင်းတုံတွားရင်ကိတ်တွေပါရီမှာအခွန်ဆောင်ရတယ်လေလမ်းတစ်လျှောက်ပေးရတဲ့အခွန်တွေကဒိန်း100လောက်ကုန်တယ်အရင်ကမှုဆယ်ဖက်တွားရင်အခွန်ကဒိန်း90လောက်ပဲကုန်ကြတယ်အဲ့လိုအခွန်တွေပေးရတဲ့အပြင်ရက်ကြာတော့ဖရဲသီးတွေကပုတ်တာတွေရှိတယ်တွင်ပြေးရတာတွေလည်းရှိတာပေါ့ဒီနေ့ကတိုက်ပွဲရှိတာကြောင့်စိုက်တဲ့တူတွေရောကားဆရာရောအကုန်လုံးအခက်အခဲဖြစ်ကုန်ကြတာအမျက်မရှိရင်တောင်အရင်ပါမရှုံးစေချင်လို့လေအဲ့ဒီအခက်အခဲကြားကထုတ်ရောက်နေရတာ
ချမ်းပြည်မြောက်ပိုင်းတီပေါ်နမ်လန်တန်ရန်မုံရိုက်ဖက်ကထွက်တဲ့ဖရဲသီးတွေကို12ဘင်းကားကြီးတွေနဲ့တင်ပြီးကွန်ဟင်းကလီဖက်ကနေတန်လွင်မြစ်တဆန်းတရားဖြတ်ကျိုင်းတုံမြို့ဖက်တက်တန်းရောင်းချခွင့်အခွင့်လက်မှတ်ယူဆောင်ရပါတယ်။အဲ့ဒီလက်မှတ်ရဖို့အတွက်အချိန်၄-၅ရက်ကနေတပတ်အကြာစောင့်ဆိုင်ပြီးမှကျိုင်းတုံကနေတဆင့်မိုင်းလာကိုဆက်လက်ပို့ရတာဖြစ်ပါတယ်။ကားပိုင်ရှင်အမျိုးသမီးတယောက်ကလည်းရှမ်းစကားနဲ့အခုလိုပြောပါတယ်
န
မ်လန်မှာဖျဲသီးတွေတင်သွားတာအရင်ကမူဆယ်ဘက်ကိုသွားတယ်လေအခုကသွားလို့မရတော့ကျိုင်းတုံဘက်ကိုသွားတာအရင်ကနေတဆင်မိုင်းလားကိုပို့မှလေမိုင်းလားမှာတရုတ်နယ်စပ်ပို့ဖို့ဖျဲသီးကအစီးကြီးကတရာလောက်ပိတ်မိနေတာတဲ့ကျမတို့ကကျိုင်းတုံမှာဂျူတီစောင့်နေတာဖျဲသီးတင်ကားတွေကြီးပဲရာကြော်မယ်ရက်တွေကကြာလာတော့ဖျဲသီးတွေကပုတ်ကုန်တာအရေးတွေကြာလာတယ်လေတဝက်သွန်ပြီးတဝက်ရောင်းပေါ့အဲ့လိုမျိုးပါ
တိုက်ပွဲမဖြစ်ခင်ကဖရဲသီးတတန်ကိုတရုတ်နယ်စပ်မှာကြက်6သိန်းကနေ10သိန်းကြားရောင်းရပြီးလက်ရှိမှာတော့တတန်ကိုကြက်5သိန်းလောက်တော့မရောင်းရတော့ဘူးလို့ဖရဲသီးကုံတွေတွေကပြောပါတယ်
စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့ကိုစစ်ကောင်စီတပ်ကပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကြောင်းထိုးလာနေပြီးကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းအသင့်အနေထားမှရှိနေလို့အချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူတွေကမြို့ကိုစွန့်ပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပါတယ်
အင်းအနှယဝင်းကျင်ရှိမယ်လို့ခန့်မှန်းရတဲ့စစ်ကောင်စီတပ်ဖွဲ့ဟာခံပတ်မြို့ဘက်ကိုဦးတည်ချီတက်လာကြပြီးအင်ကာနီကစော်ဘွားရီရှင်ရွာအရှိလက်စည်းကံဘက်မှရောက်ရှိလာပါတယ်။အဲ့ဒီနေရာမှာနှစ်ဖက်ဆောင်ကြည့်နေကြပြီးအချိန်မရွေးထိတွေ့တိုက်ပွဲဖြစ်လာနိုင်တယ်လို့ချင်းတော်လိုင်းတပ်ဖွဲ့စီးနှုတ် Upper Chindwin Region တမဟာလေးတမဟာမူကပြောပါတယ်
။အကြီ
ီးတာကျွန်တော်တို့ရွာလူတွေကိုလည်းတိတ်ပြီးတော့တိုးတယ်မသွားဘူးတော့ကျွန်တော်တို့တားထားတဲ့အကုန်လုံးကျွန်တော်တို့ကတော့ဒီမြို့ထဲမဝင်နိုင်အောင်တော့ဒီနေရာတိုင်းမှာတော့ဒါအဖို့ရောစီစဉ်ဆွဲထားတာရှိတယ်တို့မျိုးသားကိုက်ရင်တော့ပြင်မဆိုးတက်ပွဲဖြစ်နေတဲ့အချိန်တော့ရှိရကြခံပမျိုးနဲ့လည်းနည်းနည်းခဏခဏမှပဲရှိပြီးတော့ဒီဘက်ကပ်ဖို့ဆိုတို့လာဖို့ဆိုလာမယ်ဆိုကျွန်တော်တို့ကတော့မလာနိုင်အောင်တော့တားရမှာပေါ့ကျွန်တော်တို့ကလည်းတော့ခံစစ်ပြင်ထားတာပေါ့
ကလေးတမူကာလမပေါ်မှာရှိတဲ့ခံပမျိုးကစိတ်ကောင်းစီတက်စခန်းကိုဘီဒုကကိုမဟာမိတ်တပ်ဖွဲ့တွေကနိုဝင်ဘာလ9ရက်နေ့ကတိမ့်ပိုက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကအရေးပါတဲ့ကလေးတမူကာလမပေါ်ကခံပတ်မြို့ဟာစီရီစီးပွားရေးအရာအချက်ချာကြတဲ့မြို့ဖြစ်တာကြောင့်စစ်ကောင်စီကပြန်လည်ထိန်းချုပ်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ဆိုပါတယ်။လက်ရှိမှာစစ်ကောင်စီတပ်ဖွဲ့တွေကခံပတ်မြို့ဘက်ကိုစစ်တင်းတွေကြောင့်ခံပတ်မြို့ပေါ်ရက်ွက်တချို့နဲ့အနီးနားဝန်းကျင်ရှိရွာတွေကပြည်သူတွေစစ်ဘေးတိမ်းရှောင်ရတယ်လို့ခံပတ်မြို့ခံတယောက်ကပြောပါတယ်
။တကယ်တည်းနေကြောင်းပဲအခုဆိုဟိုပြည်တပြည်ဖြစ်နေကြတာကျမတို့တွေလည်းမတည်ရခွင့်ပါဆိုလို့ရှိရင်နေဖက်တုံးဖက်ကိုပြေးကြတယ်။တချို့ဆိုရင်တောင်းနဲ့နေတဲ့အမျိုးဝေးစီမှာညာသွားအိတ်တယ်။မနေမိုးလေးရတွေပြန်လာကြတယ်
။ဟိုတဟူနီကလည်းတောရဲကိုစစ်ဘေးရှောင်နေကြတဲ့ခံပတ်မြို့ကဒီတခန်ခုနှစ်ယောက်ဟာစစ်ကောင်စီစစ်ကြောင်းနဲ့တူပြီးပေါ်တာဆွဲဖမ်းဆီးခံရတယ်လို့ဆိုကြပါတယ်။ရက်ွက်ကြီး9ခုရှိပြီးလူဦးရေ9000နီးပါးရှိတဲ့ခံပတ်မြို့ဟာချင်းလူမျိုးအများစုနေထိုင်တဲ့မြို့ဖြစ်ပြီးအရင်ကလည်းပြည်သူ့ကကွယ်ပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်မြို့လုံးကျွတ်နေပါစစ်ဘေးတိမ်းရှောင်ခဲ့ရတာ3ကြိမ်လောက်ရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
လွယ်ကော်မှာစစ်တပ်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်လို့အဆောက်အုံပေါင်း100ကျော်ပျက်စီးခဲ့ပါတယ်။နာဂဒေတာလေရှိမျိုးက Grade 9ကျောင်းသူ6ယောက်ဟာအဖွဲလိုက်ပျောက်နေပါတယ်။
သတင်းရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
အပတ်စဉ်တိုင်းရင်းသတင်းလောက်အစီအစဉ်ကို FBR ဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်ကတော့0133981555လေးဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသထဲမှာရှိတဲ့ဒီမြောက်ပိုင်းကဂါဇာစစ်တီမျိုးနဲ့တောင်ပိုင်းကဟန်ယူနစ်မျိုးတွေမှာအစ္စရေးစစ်တပ်နဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့အစည်းမှတိုက်ပွဲတွေပြင်းထန်နေတာနဲ့အတူပါလက်စတိုင်းပြည်သူတွေလည်းဘေးလွတ်ရာကိုထပ်ပြီးတော့ပြေးနေကြရပါတယ်။ဟာမတ်စစ်သွေးကြွအဖွဲ့ခေါင်းဆောင်ယာယာဆင်ဝါပုံနေတဲ့နေရာသားကိုအစ္စရေးစစ်တပ်တွေဝေရောက်နိုင်ဖို့နှီးနေပြီလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယဟူကပြောကြားပြီးတော့သူ့ကိုမကြခင်မှာရှာတွေ့တော့မယ်လို့ပြောပါတယ်။တိုက်ပွဲတွေဟာမြောက်ပိုင်းကနေတောင်ပိုင်းကိုကျယ်ပြန့်လာနေတာကြောင့်အရက်သားတွေဟာနောက်ထပ်တောင်ဘက်ဆွန်းကိုစစ်ဘေးလွတ်အောင်ပြေးနေကြရပါတယ်။ဒီဂါဇာတောင်ဘက်ဆွန်းကဒီအီဂျစ်နဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့စီကိုအခုရက်ပိုင်းအတွင်းမှာပဲတောင်းနဲ့ချီတဲ့သူတွေရောက်လာကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာရုံစိုက်မှုရအောင်လို့ကုလသမဂ္ဂအတွေ့အမှုချုပ်အနေနဲ့တင်ပြနိုင်တဲ့အထူးလုပ်ပိုင်ခွက်ကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပထမဆုံးအကြိမ်ပုံထူးနေကအသုံးပြုပြီးတော့ဂါဇာမှာဖြစ်နေတဲ့အခြေအနေကနိုင်ငံတကာတည်ငြိမ်လုံခြုံမှုကိုချိန်ချောင်နေပြီလို့တတိပေးခဲ့ပါတယ်။ယူကရိန်းနဲ့အစ္စရေးနိုင်ငံတွေအတွက်ငွေကြေးအထောက်အပံ့အပါအဝင်ဒေါ်လာဘီလီယံ133ဆွဲမဲ့အမေရိကန်လုံခြုံရေးအသုံးစရိတ်မှုချမ်းကိုအထက်လွှတ်တော်မှ Republican အမတ်တွေကပယ်ချလိုက်ပါတယ်။ American ပြည်ထောင်စုတောင်ဘက်ချမ်းမက္ကဆီကိုနဲ့နေဇက်ကနေတရားမဝင်နိုင်ငံထဲဝင်လာသူတွေကိုတားဆီးနိုင်အောင်တင်းကျပ်တဲ့ထိန်းချုပ်မှုတွေမလုပ်မချင်းအတိမပြုတ်နိုင်ဘူးလို့ဒီ Republican အမတ်တွေကပြောကြားပြီးတော့မူကြမ်းကိုပယ်ချခဲ့ကြပါတယ်။ယူကရိန်းစစ်ပွဲထောက်ပံ့မှုနဲ့နေဇက်လုံခြုံရေးအတွက်သုံးဆွဲဖို့အတွက်ဒေါ်လာ16ဘီလီယံနီးပါးအတိပြုတ်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးမမျှမတဖြစ်နေတဲ့ကိစ္စကနေယူကရိန်းစစ်ပွဲနဲ့အရှေ့လေပိုင်းဒေသပြဿနာတွေကိုနှစ်ဖက်ကောင်းဆောင်တွေဘေကျင်းမြို့တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒလိုင်ယန် EU ကောင်စီဥက္ကဋ္ဌရှာမီရှဲလ် EU နိုင်ငံကြားရေးမူဝါဒအကြီးအကဲဂျိုးဆက်ဖိုရဲလိုနဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာ၄နှစ်အတွင်းမှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံပြီးတော့စီးပွားရေးနဲ့ကမ္ဘာရေးရာတွေကိုဆွေးနွေးခဲ့ကြတာပါ။တရုတ်နိုင်ငံဟာ EU အတွက်အရေးအကြီးဆုံးကုန်သွယ်ရေးမိတ်ဖက်ဖြစ်ပေမဲ့လည်းဖြစ်ရှိရမယ့်မညီမျှမှုတွေသဘောထားကွဲပြားမှုတွေရှိနေတာထင်ရှားတယ်လို့ EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒလိုင်ယန်ကတရုတ်သမ္မတနဲ့တွေ့ဆုံချက်မှာပြောကြားခဲ့ပါတယ်ရှင
်။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုစန်းကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ Robert Bus တို့ဖြစ်ပါတယ်။ View American အတန်ရဲ့ခြားသာပရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9:00ကနေ 10:00 အထိ line to meter 1925 32တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.